โอเคดร.ศิวาวครับကျွန်တော်တို့မြန်မာနိုင်ငံထဲမှာအခုကိုဗစ်ဖြစ်တာကအတော်ကိုပြန်များလာတာမို့ဒီနောက်ဆုံးကူးစက်မှုအခြေအနေကဘယ်လိုရှိနေလဲဆရာမလေ
းအခုကတော့အဲ့ဒီကိုဗစ်ဖြစ်တဲ့လူတွေကတော့အရန်များနေတယ်လို့ထင်နေပေါ့နော်ဘာလို့လဲဆိုတော့အဲ့ဒီရက်ွက်ထဲမှာလည်းအရန်ဖြားတဲ့လူတွေအရန်များလာတယ်နောက်တစ်ခုကကြတော့ကျမတို့အဲ့ဒီအလုပ်တွေမှာကြတော့တချို့အလုပ်တွေမှာကြတော့အဲ့ဒီ rapid test ပေါ့နော်ကိုဖာတာကိုစစ်တဲ့ test လေးတွေနဲ့လုပ်ကြည့်တဲ့အခါမှာလည်း positive case တွေအရန်များလာတယ်ပေါ့နော်အဲ့ဒါကြောင့်မလို့ကုလလောဆယ်မှာတော့ဒီ covid ရောဂါကလေတော်တော်လေးတော့များနေတယ်လို့ပြောလို့ရပါတယ်နော
်ဟုတ်ကဲ့ slide အနေနဲ့ကြည့်မယ်ဆိုရင် slide ရဲ့ဘလောက်အနေထားကိုရောက်နေပြီ slide လို့ရောပြောကြည့်လို့ရတယ်လား
slide လို့လို့ပြောလို့လို့ရပါတယ်ခုကလေတော်တော်များများပေါ့နော်ကိုနဲ့နီးစပ်တဲ့လူတွေအကုန်လုံးကိုလိုက်မေးကြည့်လိုက်လို့ရှိရင်တော့သူကအဲ့လိုတုတ်ကွေးလို့ပေါ့ရာသီတုတ်ကွေးလားဒါမှမဟုတ်ရင်လေကိုဗစ်လားပေါ့နော်အဲ့လိုမျိုးနှာစီးချောင်းဆိုးဖြစ်ပြီးတော့မှသူကတော်တော်များများကလေအဲပြန်ကောင်းနေကြတဲ့လူတွေကတော်တော်များများဖြစ်နေတယ်ပေါ့အဲ့တော့တချို့ကတော့ယောဂါကတရက်နှစ်ရက်လောက်ပဲဖြစ်ပြီးပြန်ကောင်းသွားတဲ့လူတွေရှိတယ်တချို့ကြလည်း 4-50 ရက်လောက်ခံရတဲ့လူတွေရှိတယ်ပေါ့နော်အဲ့လိုမျိုးလူတွေကတော့ကိုနီးတဝိုက်မှလေတော်တော်များများအများဆုံးဖြစ်နေတာဆိုတော့ကြတော့သူ့ရဲ့လှိုင်းကတော့တော်တော်ကိုမြင့်နေပြီလို့တော့ပြောလို့ရတာပေါ့နော
်ဟုတ်ကဲ့အဲ့တော့ဒီနေရာမှာအရင် Omicron ဖြစ်ထားတဲ့သူတွေကပြန်ဖြစ်နိုင်ခြင်းမျိုးတွေ့ထားလား
အရင်တုန်းကသူတို့အဲ့ဒီ Omicron ပထမစဖြစ်ပြီးတော့လေဖြစ်တဲ့လူတွေတော်တော်များများလည်းပြန်ပြီးတော့ဖြစ်တာတွေတွေ့တယ်ပေါ့နော်သူတို့တခါဖြစ်ပြီးတဲ့အခါမှာပြန်